ဂျပန်နိုင်ငံရဲ့လုံခြုံရေးမဟာဗျူဟာအသစ်ကိုမြောက်ကိုရီးယားကအင်္ဂါနေ့မှာလူသိရှင်းကြားရှုတ်ချလိုက်ပါတယ်။ဒီမဟာဗျူဟာအသစ်ဟာနိုင်ငံတကာညီညွတ်ရေးကိုပြင်းပြင်းထန်ထန်ခြေကျောက်တာဖြစ်ပြီးဒေသတွင်းလုံခြုံရေးပတ်ဝန်းကျင်ကိုအခြေခံကြကြပြောင်းလဲတာဖြစ်တာမို့လက်တွေ့ကြကြတုံ့ပြန်လှုပ်ဆောင်သွားမယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တရုတ်နဲ့နျူကလ িয়ার လက်နက်တပ်ဆင်ထားတဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုကိုတုံ့ပြန်နဲ့တံပြန်တိုက်ခိုက်ရေးအပါအဝင်နောက်ငါးနှစ်အတွင်းမှာသူ့ရဲ့ကာကွယ်ရေးစွမ်းရည်အရေးပါပါတိုးချဲ့မဲ့စီမံကိန်းတွေကိုဂျပန်ကပြီးခဲ့တဲ့အပတ်မှာချပြခဲ့ပါတယ်။ဂျပန်ဟာမဟာဗျူဟာအသစ်ကိုချမှတ်လိုက်ခြင်းအပြင်လုံခြုံရေးအကြတဲ့ဖြစ်အောင်ဖန်တီးလိုက်တာဖြစ်တယ်။ဒီဗျူဟာအရဂျပန်ဟာတခြားတိုက်ပီတွေကိုလက်ဦးမှုရှိရှိတိုက်ခိုက်နိုင်တဲ့စွမ်းရည်ရရှိအောင်ထိထိရောက်ရောက်တရားဝင်လှုပ်လိုက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမောင်းရင်ပြီးအလွန်ကိုအနေအများလာတဲ့ရွေးချယ်မှုဖြစ်တယ်လို့ကြေညာချက်ကဆိုပါတယ်။ရုရှားနိုင်ငံကအာရှမှာစီးရေးရအနေထားတရယူလာတာတရုတ်နဲ့ပူးပေါင်းဆောင်ရွက်လာတာတွေဟာလုံခြုံရေးအရအလွန်ကိုစိုးရိမ်ရတဲ့အနေထားဖြစ်တယ်လို့ဂျပန်ကတော့သူ့ရဲ့မဟာဗျူဟာစာရမ်းမှာပြောထားပါတယ်။အမေရိကစီးရေးမဟာမိတ်ဖွဲ့ရမှာဂျပန်ရဲ့ဗျူဟာအစ်စ်ကခိုင်မာခိမိစေလိမ့်မယ်လို့အင်ဗျူတော်ကတော့ဆိုပါတယ်ခင်ဗျာ။